ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝန်ရောက်စစ်ဖက်မှုနဲ့သူ့ရဲ့မဲဆော့ဝတ်တောင်းရှိသူတွေကြားဆက်နွယ်မှုရှိမရှိအထူးစုံစမ်းစစ်ဆေးမှုတွေမှာမိသားစုရဲ့ဗန္ဓာရေးကိစ္စတွေလို့မဆိုင်တာတွေကိုပါစစ်ဆေးလာမယ်ဆိုရင်တော့ဘောင်ကျော်လေးလောက်ရဖြစ်လက်ခံနိုင်မှာမဟုတ်ကြောင်းသမ္မတဒေါ်နယ်ထရန့်ကနယူးယောက်တိုင်းစ်သတင်းစာနဲ့မင်းမြန်ကမ်းမှာပြောဆိုလိုက်ပါတယ်။မင်းမြန်ကမ်းတွင်ဖြေချချက်တွေကိုမနေ့နောက်ပိုင်းကစာသားနဲ့ထုတ်ပြန်ရမှာတော့ရုရှားနိုင်ငံကဝင်ငွေရနေတာမရှိတဲ့အကြောင်းနဲ့စီးပွားဖက်ဆက်လုပ်ကန်နေတာမျိုးလည်းမရှိကြောင်းသမ္မတထရန့်ကပြောဆိုခဲ့တာပါ။ကိစ္စရပေါင်းများစွာပါဝင်တဲ့မင်းမြန်ကမ်းတွင်ရုရှားရဲ့စုံစမ်းစစ်ဆေးမှုတွေမှာဘေးထွက်နေဖို့ရှင်းလင်းရုပ်ကျက်ဆက်ရှင်ဆုံးဖြတ်ခဲ့တဲ့အပေါ်မကျေနပ်တဲ့သဘောထားကိုလည်းပြောဆိုခဲ့ပါတယ်။စုံစမ်းစစ်ဆေးမှုတွေကနေထွက်ပြေးဖို့မသင့်သလိုဒီလိုလုပ်မယ်ဆိုရင်လည်းအစကတည်းကဒီတာဝန်ကိုမယူသင့်ဘူးလို့ပြောဆိုခဲ့တာပါ။မင်းမြန်ကမ်းတွင်မှာပဲမေလာထဲမှာယာယူကဖယ်ရှားခံခဲ့ရတဲ့ပြည်တော်စုစုံစမ်းစစ်ဆေးဘီရို FBI ညွှန်ကြားရေးမှူးဟောင်း James Comey အတိမပြည့်နိုင်တဲ့သတင်းချက်လက်တွေပါဝင်တဲ့လျှော့ဖိုင်တစ်ခုကိုပြသခဲ့ပြီးသူနဲ့အားပြိုင်မှုကြိုးစားခဲ့တဲ့သဘောမျိုးလည်းသမ္မတထရန့်ကပြောဆိုသွားပါတယ်။ FBI GK ဟောင်းရဲ့ဇွန်လတဲ့ထက်လွတ်တော်ရှေ့မောက်ထွက်ဆိုချက်ထဲမှာတော့လျှော့ဖိုင်နဲ့ပတ်သက်လို့သတင်းမီဒီယာတွေကပေါ်ပြကြဖို့ရှိနေတဲ့အတွက်ထောက်လန်းရေးအတိုင်းအဝိုင်းအနေနဲ့ရွေးကောက်ခံသမ္မတဖြစ်သူကိုအတိမပေးဘဲထိန်ချဲမထားတင်မှုလို့ယူဆတာကြောင့်ပြသခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ရှင်းနေချက်ဆက်ရှင်းရုရှားရဲ့စုံစမ်းမှုတွေကနေဘေးထွက်ပေးခဲ့ပြီးတဲ့နောက်သူစားတာဝန်ယူခဲ့တဲ့ဒုတိယရှင်းနေချက် Rod Rosenstein ကတော့ရုရှားရဲ့အထူးစုံစမ်းစစ်ဆေးရေးမှုဖြစ် FBI ညွှန်ကြားရေးမှူးဟောင်း Robert Mueller ကိုခန့်အပ်ခဲ့တာပါ။သမ္မတထရန့်ကတော့သူ့အနေနဲ့ရုရှားနဲ့ဆက်နွယ်မှုမရှိသလိုတစုံတရာအမှားယွင်းလုပ်မိတာမရှိတဲ့အတွက်အထူးစုံစမ်းစစ်ဆေးရေးမှုခန့်အပ်ဖို့မတင်ဘူးလို့လည်း New York Times သတင်းစာနဲ့မင်းမြန်ကန်အတွင်ပြောဆိုသွားပါတယ်။